တနင်္ဂနွေနေ့ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲဟာငြင်းငြင်းကြမ်းကြမ်းနဲ့ပြီးဆုံးသွားခဲ့တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကချီးကျူးခဲ့ကြပေမဲ့အမှားရင်းတွေအများပြားရှိတယ်လို့လည်းဝေဖန်တဲ့နေထွက်ပေါ်ခဲ့ပါတယ်ရွေးကောက်ပွဲကာလမှာကြုံခဲ့ရတဲ့ပြဿနာတွေအခက်အခဲတွေနဲ့ပတ်သက်လို့တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကသူတို့အနေနဲ့အတက်နိုင်ဆုံးကြိုးပမ်းဖြေရှင်းခဲ့တယ်လို့ VOE နဲ့တိတက်မေးမြန်းခံမှာပြောဆိုခဲ့ပါတယ် VOE မြန်မာပိုင်းရုံခွဲရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကနေပြည်တော်မှာတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုနားဆင်ရအောင်ပါရှင
်။မင်္ဂလာပါရှင်
။မင်္ဂလာပါခင်ဗျာ
။ဒီခုလိုမျိုးဒီရွေးကောက်ပွဲရလဒ်တွေကိုမနာမနေကြီးညာနေတဲ့ဂျားတွေကနေပြီးတော့ကျွန်တော်တွေ့ဆုံမေးမြန်းခွင့်ပြုရတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ပါပြီခင်ဗျာ။ကျေးဇူးတင်ပါတယ်ကျွန်တော်လည်းလာတဲ့တော်
။ဟုတ်ကဲ့ပါ။ဒီရွေးကောက်ပွဲကြီးပြီးသွားပြီ။ရွေးကောက်ပွဲကြီးပြီးသွားတဲ့အခါမှာရွေးကောက်ပွဲရဲ့ရလဒ်ကိုဒီ55ရက်အတွင်းပေါ့နော်55ရက်မှာနိုင်ငံတော်သမ္မတကြီးထံကိုအစီရင်ခံစာတင်သွင်းရမယ်လို့နားလည်ထားပါတယ်ရှင်။အဲ့ကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်။
ဟိုကျွန်တော်တို့ဒါတော့ဟိုအစိုးရရဲ့ကျွန်တော်ချုပ်ပြထားပါတယ်။ဟိုဘာဖြစ်ကျွန်တော်အစီအကံပြင်ရပါမယ်။ဟိုရကောက်ပီးရင်လည်းပေါင်း90အတွင်းမှာကျွန်တော်တို့တော့ခေါ်ဖို့ရှိပါတယ်။တဖို့ခေါ်ဖို့မတိုင်ခင်မှာလည်းကျွန်တော်ရဲ့အစီအကံထုတ်ဖို့ရှိပါတယ်။ဒါဆက်တိုက်လုပ်သွားမှာ။အဲကျွန်တော်တို့ကတော့ရခင်အတွေ့အကြုံရပါလိ။အဲကျွန်တော်တွေ့တဲ့အတွေ့အကြုံတော့မဟုတ်ပါဘူး။အဲကျွန်တော်အရင်ဦးစိုးသိန်းရှိရနေတော့ဥဒိသိုးရှိရတယ်ကျွန်တော်လက်ခံလိုက်တဲ့ချိန်မှာအမှုက38မှုပါလာတယ်အဲဒါလည်းစစ်စစ်ရတဲ့ပိုင်းရှိပါတယ်တချို့လည်းလွတ်တော်တွေကနေပြီးတော့ပြန်သွားတဲ့ပုဂ္ဂိုလ်လည်းရှိပါတယ်အဲ့တော့ကိုဆိုလိုချင်တာကကျွန်တော်ကအဲ45ရက်တွင်တော့ကျွန်တော်ရအောင်ကြိုးစားပါမယ်တပြိုင်တည်းမှာလည်းလွတ်တော်ကိုပြုလို့ရှိပါတယ်တပြိုင်တည်းမှာပဲကျွန်တော်ဘာဖြစ်လဲဆိုတော့ကန့်ကွက်တော်တွေများရှိရင်တော့စစ်စစ်ဖို့လည်းရှိပါတယ်ဘယ်လိုဖြစ်ဖြစ်သတ်မှတ်တဲ့အချိန်တွင်တော့ကျွန်တော်တို့
ဟုတ်ကဲ့ပါရွေးကောက်ပွဲအပီ14ရက်ပေါ့နော်နှစ်ပတ်အတွင်းမှာဒီကန့်ကွက်လာနေတင်တင်းနိုင်နေဆိုပြီးတော့သိထားပါတယ်15ရက်တည်းမှာအဲ့တော့အခုလောလောဆယ်ဒီအချိန်ဒီပေါ့ဒီနေ့ဆိုလို့ရှိရင်ရွေးကောက်ပွဲကျင်းပပြီးတာ9ရက်6ရက်ထွေရောက်လာပြီပေါ့ဒီအတော်ဒီ6ရက်အတွင်းမှာရောဒီ complaint ဒီဥစ္စာတင်သွင်းတာရှိပါလားရှင
်ဟို
တိုင်ကြားရဲ
့ကန့်ကွက်လာဆိုတာတမျိုးရှိတယ်
ဟုတ်ကဲ့ပါ
တိုင်ကြားချက်ဆိုတမျိုးရှိပါတယ်နော်တိုင်ကြားချက်ဆိုတော့ဟိုပြောရင်တော့ဟိုဥပဒေအခက်73နဲ့ညှိတာပေါ့လေပြမှုပြတဲ့နေရုပ်ကဘာလို့ရဘာပြတဲ့ဖြစ်တယ်ဒါတိုင်ကြချက်ပါဒီတိုင်ကြချက်ကတကယ်တကယ်ရဲတိုင်ရမှာဥပဒေရတော့ရုပ်ကဘယ်မတိုင်ခင်တော့လည်းကောင်းရေတော်ဘယ်ကျင်းပနေစင်တော့လည်းကောင်းရုပ်ကဘယ်ကျင်းပပြီး15တွေ့တော့တိုင်ကြရင်ဒါရေးပိုင်တဲ့မှုဖြစ်တယ်ရေးဆွတ်တင်ရမယ်အဲ့ကြရင်ဘယ်လိုလုပ်ရင်ပါရီပြတဲ့ရှိတယ်ဆိုတော့ပြတတ်ထားပါတယ်ဒါတိုင်ကြမှုပါအဲ့နောက်ခါကျတော့တရားမဲ့ပြုကျင့်မှုဆိုတော့ကန့်ကွက်လာတင်လာကြတော့အခက်ဆက်လေးနဲ့သွားညှိတယ်။အဲ့ကျသူတို့ဘလို့လုခံလို့သူရှုံးလာပါတယ်။အဲ့လူလူသာမလုပ်ဘူးဆိုရင်တော့အဲ့ကျွန်တော်တို့
နိုင်ကြည့်ရှိပါတယ်။
ရှိပါတယ်။မဲဆင်းနေမှားပါတယ်။မဲဆင်းဆိုတာအဲ့ချို့ကအခုဆိုလည်းကျွန်တော်တော်တော်များပြောကြပါတယ်။ဟိုကျွန်တော်ရဲ့တစိလူနှိမ့်လိုက်တဲ့ကလည်းခေါ်လဲပေါ့မင်းအဆုံးသွားတယ်။မင်းဆုံးတော့ဒါတော့အသက်မဲ့အဆုံးဆိုတော့ဒါပင်မဲကျွန်တော်မသားမှာပါဘူးလို့ပြောတာပြောကြည့်ရစီပါလေအဲ့တော့ပင်မဲသတ်မှတ်ထားတဲ့ကြောင့်သူရှုံးရပါတယ်ဆိုလူတွေကန့်ကွက်တာတရားသူကန့်ကွက်တာကြတော့ကျွန်တော်တို့ငွေအမကံကိုထည့်တင်ပြီးတော့အဲ့ဒီကန့်ကွက်တာကြတော့ကျွန်တော်တို့ခုံဖွဲ့ရပါတယ်အဲ့ကော်မရှင်ကဖွဲ့ပြီးပါတယ်ကော်မရှင်ဖွဲ့ဝင်တယောက်အနည်းဆုံးနဲ့ဖွဲ့ပြီးတော့ကျန်တဲ့ဥပဒေပညာရှင်3000လောက်နဲ့တရားစီ3000လောက်အနည်းဆုံးနဲ့ကျွန်တော်ဖွဲ့ပါတယ်အဖွဲ့ပြီးတော့ကျွန်တော်စစ်ပါ open code ပါနံပါတ်အရှင်းနေလျှောက်လဲပါနံပါတ်သက်တည်းစစ်ဆေးပါတယ်ဒီကုနာ message ပြန်ကြည့်ရမှကြည့်ပါတယ် mail မှာပြန်ကြည့်မှကြည့်ပါအဲ့ပုံမှာကျွန်တော်အဆုံးဖြတ်ပေးတော့တာတော့တရားမဲ့ပြည်ချင်းညောက်ကန့်ကွက်လာတင်တာပါအဲ့တော့အခုကတော့သူကရေကောက်ပွဲရက်လက်ကြီးညာပြီး55နဲ့တင်လို့ရပါတယ်အဲ့တော့အခုချိန်မှာကျွန်တော်
ဒါနှစ်ပတ်မဟုတ်ဘူးပေါ့နော်
နှစ်ပတ်ကတိုင်ကြမှု
တိုင်ကြမှုဟုတ်ကဲ့
တိုင်ကြတာတော့တကယ်ဟိုရင်ပေါ့ပြမှုပြည့်တဲ့နေကျူးလွန်တာတိုင်တာအဲဆိုကြပါစို့ဥမာအဲသူကနေပြီးတော့ဟိုမဲယုံနဲ့လာပြီးတော့နောက်ဆက်တာရှိရင်ရှိမယ်တော့တားတာရှိရင်ရှိမယ်အဲခုနပြောတဲ့ဟိုမဲယုံနဲ့မှာကျွန်တော်တို့ကဟိုစီယုံကြီးမလုပ်အောင်ပေါ့စီယုံတော့အကျော်သူကလာပြီးတော့အဲဝတ်စားတစ်ခုဝတ်ပြီးတော့သူဒီမဟုတ်ဝတ်စားဟိုရင်ပေါ့ဟိုပစ္စည်းတွေပေးပြီးတော့စီယုံတာမျိုးဆိုတော့တိုင်လို့ရပါတယ်။ဒါတိုင်ရင်တော့ရေအရေးပိုင်တဲ့မှုပါ။ရေပြီးရေပြီးပိုင်တဲ့မှုကြောင့်ရေရပဲဆွတ်တရမှာ။ဒါကတော့တိုင်ကြလာ။ဒါငိုကတော့ဟိုတရားမဲ့ပြည့်ချင်းကြောင့်ကန့်ကွက်တော့တင်တာ။ဟုတ်
ကဲ့ ဘုရားရှင်ဒီဘယ်နှမှုလောက်ရှိပါပြီလဲရှင
်ဟိုဟိုတိုင်တာကကျွန်တော်ရဲတိုင်ရမကိစ္စပါဟုတ
်က
ဲ့ကျွန်တော်လာပြောတာတွေတော့ရှိပါတယ
်ဟုတ်ကဲ့ပါ
ရှိတော့ကျွန်တော်ပဲတက်ပေးလိုက်ပါတက်လာတော့ကျွန်တော်ရှိတော့လာတိုင်တာ၄မှုလောက်ရှိပါတယ်၄မှုရှိတဲ့ခါကျဒါဒီကျွန်တော်လာမတိုင်နဲ့တိုင်ခဲနှစ်နာသွားနိုင်တယ
်ဥ
ပရိယခဲရဲတိုင်မှဖြစ်တယ်ဘာကြောင့်လဲဆိုတော့ရဲရပြီးအကြီးပါမှာကျွန်တော်ရည်လို့မရအောင်အဲ့တော့ရဲရဲယူလိုက်လို့ရဲကနေပြစ်တံပေးလိုက်မယ်ရဲကနေပြစ်တံပြီးတော့မရဘူးတရားစီဆွတ်တင်ရမယ်တရားရုံးဆွတ်တင်ရမယ်တရားရုံးဆွတ်တင်လိုက်လို့ရှိရင်တရားရုံးကနေလို့အပြစ်ပေးလိုက်ရင်အဲသူ့မှာပြစ်ရှိသွားပြီဆိုရင်ကောင်းကောင်းလာတင်ထားရင်လည်းဒါကျွန်တော်ထည့်စဉ်းစားလို့ရတယ်ဘာလို့လဲဆိုရင်ဖြစ်စင်ရတော့ကျွန်တော်ကိုယ်တိုင်မိခဲ့ပါတယ်ကိုရှိချင်မှာအဲဟိုရင်းပေါ့လွတ်တော့ကိုယ်စလဲတရားသူ့ရဲ့ရုပ်ောက်ပွဲကိုယ်စလဲရတရားမဲ့ပြစ်ချင်မှုလုပ်ပါတယ်လုပ်တဲ့အခါကျကုနာရှုံးတဲ့ပါတီကနေတိုင်ပါတယ်သူတို့လို့ကျွန်တော်တို့ရှုံးမှာပါလို့တိုင်ပါအဲ့တိုင်တဲ့တို့ကြောင့်ရဲရဆက်လိုက်ပါတယ်ရဲဆက်တဲ့ကရဲရတယ်ဟုတ်တယ်သူကဆုံးဖြတ်လို့သူ့ကိုအပြစ်ပေးလိုက်ပါတယ်တကယ်နဲ့မှသူကောက်ကောက်လာတင်လာတယ်ကောက်ကောက်လာတင်လာခါကျ तू ကဟုတ်တယ်တရားရုံးကတရားမဲ့ပြုကျမှုဖြစ်တယ်လို့ပြစ်ပေးထားကြောင်းကျွန်တော်တို့ဘက်ကလည်းဒါကိုဆက်ပြီးတော့ကျွန်တော်တို့ထက်တင်စဉ်းစားပြီးတော့အရှုံးပေးလိုက်တဲ့ကြောင်းအဲ့လိုတော့ကုသလေးကလွတ်တော်နဲ့ဆင်းသွားပြီးတော့ရှုံးတဲ့သူကအနိုင်ရတဲ့ဖြစ်စဉ်တွေ2010မှာလည်းရှိခဲ့ပါတယ်
တကယ်ကတော့ပုံစံ19ကိစ္စပေါ့နော်ပုံစံ19ကတော့ဒီမဲပေးတဲ့နေ့မှာဒီမဲယုံပိတ်တဲ့အခါမှာဒီမဲရလက်တွေကိုရည်တွက်ကြတယ်ပေါ့ဒီရမီရဖ10ယောက်တတိရှိမှာမြားပြည်သူရှိမှာနောက်ပြီးတော့ဒီမဲယုံကိုယ်စလေအသီးသီးပေါ့လေဒီပါတီကကိုယ်စလေတွေရောမဲယုံကိုယ်စလေအသီးသီးရှိမှာရည်တွက်ကြပါတယ်ပြီးတော့အဲပုံစံ19မှာတတိကလက်မှတ်ထိုးပြီးတဲ့အခါကျတော့သက်ဆိုင်ရာမြို့နယ်ကော်မရှင်ရုံးမှာကတ်ရမယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဒါပေမဲ့အဲ့ဒါမကတ်ရဘဲနဲ့တဲ့ဒီရွေးကောက်ပွဲကော်မရှင်ကပြောင်းရွေးကောက်ပွဲကော်မရှင်ကနေပဲကင်နေဆိုပြီးတော့ပြောတာနေကြားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌကြီးဘယ်လိုများပြောချင်ပါလဲရှင
်အများပြည်သူရှိမှကျွန်တော်ရည်ပြီးတော့တက်တဲ့ရှိမှရည်ပြီးတော့လောရတဲ့ရလက်ကိုပုံစံ16မှာတင်ရပါတယ်တင်ပြီးပုံစံ16ကချက်ချင်းကတ်လိုက်ရပါတယ်အဲ့ပုံစံ16ကိုကျွန်တော်ရှိပို့ရပါတယ်နော်ပို့တဲ့အခါကျတော့မြို့နယ်ပေါ့ကျွန်တော်တို့ဆိုမြို့နယ်ပို့ရတာမျိုးနယ်မှာじゃဘာတကပြရှိနေပြန်လဲဆိုတော့ခင်ဗျားတို့မျိုးနယ်မှာတစ်ခါကြည့်ရင်သိတယ်တစ်တက်တစ်ဆိုရှိတယ်ဒါတော့မဲဆန္ဒနဲ့ပြင်ပအတွင်းမှာရှိတော့ပြင်ပပြည်ထဲမှာရှိတဲ့သူတွေရဲ့မဲပေးတဲ့လူစင်တစ်တက်တစ်ဆိုရှိတယ်တမရသားများကိုပြည်ကျင်လို့နော်မဲဆမပို့တာရှိတယ်တစ်တက်တုံးဆိုတာပြည်ပနိုင်ငံနေရနေပြီးတော့မဲပေးတာရှိတယ်ဒါတွေကသိအငင်းပေါ်เสียလည်းမရှိဘူးဘလူတွေပေးတယ်တောင်းဆိုထားတယ်ဆိုသူသိတယ်အဲ့တော့မဲလက်မှာပြေးထားပါတယ်ပြည်ထဲမှာပြန်ဆောင်ပြေးထားပါတယ်တမန်တော်ကပြန်ဆောင်ပြေးထားပါတယ်အခုတော့ပြောတော့ပြပောက်ပြန်ဆောင်ပြေးထားတာဒါဆင်းနေရှိတယ်အဲ့ဆင်းနေရှိတာတွေကဟိုမဲလက်မှာပြန်ရောက်လာတယ်ပြန်ရောက်လာရင်ကျတော့ခုနကပြော register လုပ်လို့ပုံနေတည်တာအဲ့ဒါညနေ၄နာရီကျတော့ဖောက်ပြီးရရဒါလည်းလွတ်တော်ကိုယ်စီလောင်းလောင်းနေရှေ့မှာပြီကျတော့ရီးပါတယ်ရီးပြီးရင်ကျတော့ပုံစံ16ဆိုတော့ကျတော့ချက်ချင်းကပ်ပါတယ်ဟုတ်လားကျူတင်မဲ့ဘသူတွေကပြန်မဲရတယ်ချင်းကပ်ပါလေချင်းချင်းကပ်လိုက်တဲ့အခါကျပုံစံ16နဲ့ပုံစံ18နဲ့ပေါင်းတော့ပုံစံ19မယုံတီတီမှာပဲမယုံရဘလောက်ဘလောက်ဘလောက်ဘလောက်ရတယ်အဲခုနကကျွတ်တယ်မင်းနဲ့ပေါင်းလိုက်ပေါင်းလိုက်ကဘသူကဘလောက်ရတယ်တဲ့အဖြစ်ထွက်လာပုံစံ19ထွက်လာတဲ့အခါကျတော့သူ့လက်မှတ်ထိုးရပါတယ်သူရှိမှထိုးတော့ဒါကိုကျွန်တော်တို့ပြီးရင်တကယ်ကျင်ညာတာတိုင်းကိုကျင်ညာရတယ်အောက်မှာကထွက်သွားနေတဲ့ကြည်လိုက်ပါတကယ်တော့တိုင်းကိုပို့ရတယ်တိုင်းဘူကနေကြမင်းတို့မကြင်ညာနဲ့ဘူးနောက်ဆုံးတော့ final ကျွန်တော်တို့ကထုတ်ပြန်ပေးရတာအဲငါတို့ရှိပို့ပါဆိုတော့သူတို့ရဲ့ကြင်ညာမဲ့စာရွက်ကပုံစံ19နေရအကုန်လုံးကျွန်တော်ရှိကြည့်တယ်ကျွန်တော်တို့မှာရက်လက်စစ်စီအဖွဲ့ဆိုပြီးတော့ကျွန်တော်ကော်မရှင်ဖွဲ့ဝင်နေကျွန်တော်တောင်းပေးတာပါဒါပေမဲ့ကျွန်တော်ကိုယ်လည်းတော့ထိုင်ပါတယ်အဲ့တော့အဲ့ဒီအဖွဲ့ကတော့ပြန်စီစစ်တယ်စီစစ်လို့မှန်တယ်ဆိုရင်ထုတ်တော့လို့ကျွန်တော်တို့ပြောပါတယ်တို့တို့တို့ကျွန်တော်ပြောတဲ့တခါကျမှသူတို့ထုတ်ပါလေကျွန်တော်ကြင်ညာပါလေအဲအဲ့ကျမှကျွန်တော်ကကပ်ဖို့ပြောလိုက်တာအဲသို့တော်လည်းပဲသူတို့ကဟိုမှားရင်မကောင်းဘူးဆိုလို့ကျွန်တော်လုပ်လိုက်တာပါအဲနောက်ပိုင်းကျွန်တော်ကခိုင်းလိုက်ပါလေဘာလို့ဆိုသူလက်မထိုးပြီဆိုမကပ်လည်းမထူးဘူးလေအဲဒါကျွန်တော်ချိုးလဲကျွန်တော်ရှိမှာနှစ်ခုလောက်ကျွန်တော်မှားတာရှိပါတယ်မင်းတို့မှားနေအပေါင်းမှားနေတယ်ဆိုကျွန်တော်ထောက်ထားရှိပါတယ်အဲဆိုလိုတာကတော့နော်ဘာလို့မကပ်တယ်လဲဘာလို့မကြင်ညာတယ်လဲမကတ်တာလည်းမဟုတ်မကြင်ညာလည်းမဟုတ်ပါဘူးသူတို့ကလည်းလက်မထုတ်ပြီးတာပဲသူလည်းသိနေတာပါပဲသို့တော်လည်းပဲမကြင်ညာတာဘာလို့မကြင်ညာကျွန်တော်မကတ်ခိုင်းတာဘာကြောင့်မကတ်ခိုင်းလဲဆိုတော့မှားနေမကောင်းဘူးဆိုကျွန်တော် check လုပ်ပါတယ်ကျွန်တော်ကြင်ညာမစွင်သူကတ်လိုက်ရင်တော့အဆင်ပြေတာပေါ့လေအဆင်ပြေတာပေါ့ เนาะသူတို့ကတ်ထားလဲကျွန်တော်ကြေညာမှာ final ဖြစ်တာဟုတ်အဲ့ဒါကျွန်တော်ကတော့အဲ့ဒီကြောင့်မကတ်ခိုင်းတာပါဒါပေမဲ့ကျွန်တော်တို့က16နဲ့17နဲ့ပေါ့19ဆိုတာအလုံးလည်းသိပါတယ်အဲ့ဒါသူတို့လက်မှတ်ထိုးထားတာပါအဲ့ဒါကိုကျွန်တော်မကတ်ခိုင်းတာလေးတစ်ခုပဲဒါပါပဲရှိပါတယ
်ဟုတ်ကဲ့ပါအခုမဲစည်းရင်နေပေါ့နော်ဒီအရန်ကိုနာမည်ကြီးခဲ့တဲ့မဲစည်းရင်ကိစ္စပေါ့သုံးခါလောက်ပြန်ပြင်းလဲမပါဘူးဘာညာနဲ့ကို complaint တွေအများကြီးကြားရတယ်လေအဲ့ဒါလည်းဟိုဝေဆာနာရှင်တွေမှာလည်းတာဝန်ရှိပါတယ်ဟိုရက်ွက်ကြီးတွေမှာလည်းတာဝန်ရှိတယ်ပေါ့နော်အဲ့တော့ဒီလိုမျိုးနောက်တစ်ချိန်အဲ့လိုမျိုးမဲစည်းရင်လုပ်တဲ့အခါမှာဒီလိုမျိုးအမှားတွေမဖြစ်အောင်ဆိုပြီးတော့ဒီအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းဥပမာ ICS တို့ဘာလို့ပေါ့လေသူတို့တွေကနီးပညာတွေနဲ့ဘလို့ကောင်းအောင်လုပ်မလဲဆိုရင်နီးလန့်တွေရောအကြံပေးတာရှိပါလားရှင
်ကျွန်တော်ပေါ့လေကျွန်တော်ရဲ့ဒီဥရမူပေါ့ပေါ့လေဥရမူပေါင်းရကြည့်မယ်ဆိုရင်တော့လူလူမပူပေါင်းလို့ပါတီတွေမပူပေါင်းလို့ဆီယက်စင်မပူပေါင်းမှချင်းနေမှာနော်ကျွန်တော်ကပြောပါတယ်ဒါနောက်ဆုံးတော့ BBC နဲ့ပြောတယ်မှာတော့ဒေါအောင်စောစုကြည်တော့ဝေးဝေါ်ကတော့ပြောထားပါတယ်ကျွန်တော်အပြစ်တင်တယ်ကျွန်တော်သူတို့ပူပေါင်းစင်တော့ပြောတော့ပါတယ်ကျွန်တော်အခက်ခဏနာပြောပါကျွန်တော်ဒီစကားတော်တော်ချင်းနေစုပါတယ်အဲမီဒီယာများကလည်းတော့ကြောက်ကြောက်ကြောက်လည်းကြောက်တော့ပါတယ်ကျွန်တော်ဘလောက်အမခံနေလဲမိတယ်ကျွန်တော်ကနေပြီးတော့ဥမာပြလိုက်ပါတယ်ဒီပြည်တော်မှာ6သိန်းရှိတယ်2သိန်းသာကြည့်တယ်အဲ့ထက်မှာပုံစံ3 4 4ခန်းငွေနဲ့ပြင်တာ7300လောက်ရှိတယ်အဲ့ကြောင့်ဒီ30000တော့မှန်ပြီအဲ့30000တော့အမှတ်ခံနေတယ်ကျန်တဲ့80000လုံးကတော့ခင်ဗျားတို့ဘူးဘောဆွဲမှာလည်းအမှန်ရမယ်ဆိုကျွန်တော်တို့ပြောပါတယ်ဒေါ်စားစုကြီးကတော့ပြောပါတယ်80000လုံးမှတ်အောင်ဘူးဘောဆွဲကြလို့ပြောတယ်လို့ပြောတယ်ကျွန်တော်တို့ကသူတို့ဝင်အောက်ကိုတောက်တော့ကျွန်တော်တောက်ဆိုပါတယ်အခုလည်းကျွန်တော်တို့တောင်းဆိုထားတယ်ကျွန်တော်ရေးတဲ့စာတွေအောက်မခံကူးသွားလို့ရပါတယ်မင်းစင်းမှန်ကောင်ကော်မရှင်ပါရလုတ်ခဲ့တယ်ဆိုတာထုတ်ပြန်ထားသောစာတွေကိုကျွန်တော်ကတ်ထားပါတယ်အဲ့တော့တို့လည်းကျွန်တော် challenge တို့ပဲခင်ဗျား80000လို့မှားလဲဆိုပြီးပါပုံစံသုံးပြီးပါပုံစံလေးပြီးပါပုံစံလေးခန်းပြီးပါလို့ကျွန်တော်ပြောရင်းနှီးချင်းတွေတော်တော်သူမပြနိုင်ပါဘူးဆိုတော့ဓာတ်မှန်အောင်ဆိုရင်တော့နော်တစ်ကတော့ပူပေါင်းဆွဲမရဓာတ်တင်ကားအများကြီးဟုတ်ကောင်းတော့သူ့မင်းစားနာရှင်နေသူ့ကိုမဲပေးမဲ့လို့ပေါအောင်လုပ်ပြီးမှသူ့မဲပေးခွင့်ရှိမှာသူတို့တော်တော်သင်္ကန်းလာယူဖို့ကောင်းတယ်ကြော်ဒါလည်းဆင်ရပြောခဲ့တယ်ခဲလို့မဲပေးမဲ့လူတွေကိုမဲစင်းပေါအောင်ခဲလို့ကြာကျွန်တော်ပြောတယ်ဒါကိုမှားတယ်မှားတယ်မှားတယ်ဆိုကျွန်တော်သိခါကြအောင်လုပ်တယ်ကျွန်တော်လည်းနှစ်ပြားကိုမတင်တော့ကျွန်တော်ယုံကြည်မှုရှိတယ်မဲစင်းလာမကြည့်မဲစင်းလာမကြည့်အမှန်မကြည့်ဘူးဒါကအမှန်မကြည့်တဲ့ခါကျအမှန်မရအောင်ဘယ်သူနဲ့လာလဲဆိုတော့ကျွန်တော်အပြစ်တင်ခါပါတယ်နေနာတာသူတို့မဲပေးတယ်သူမဲပေးကဆုံးရှုံးသွားတော့ဒါရင်းကတင်ကားလာရှိဖို့ကောင်းတဲ့အခြေပါဒါကြောင့်လည်းကျွန်တော်ဒီနေ့ကမပြောချင်မဲ့လဲကျွန်တော်ကပုံမှန်ထိုင်နေရင်းနဲ့ငါတို့ဒါလေးတော့နိုင်ငံတနေနိုင်ငံလုံးတော်တော်ပဲကျုံနေတာဆိုတော့ဆင်းပြုံးနေပြီဆိုတော့ကျွန်တော်ဆင်းပြုံးလိုက်တာမဘူးအောင်မဆောင်ရတော့မရအောင်မရအောင်ကော်မရှင်လုပ်ပိုင်ကပါလဲနော်အုတ်ချုံရုံမှာရှိတော့လူရေးစင်တဲ့အလုံးစင်16နှစ်ပြည့်သူကုလိုက်ပါပြင်ကတ်ထားလိုက်ပါဒါပုံစံတက်လို့ခေါ်တယ်ပုံစံနဲ့တွဲကပ်ထားတယ်ဒါကဟိုတည့်ရကျရှင်းပြသားပါနှစ်ကလာကြည့်ဖို့တောင်းရှိတယ်မပါရင်3နဲ့ဖြစ်ပါမပါနှုတ်ပါ4နဲ့ပဲဖြစ်ပါမှန်းနေ6ခန်းနဲ့ချင်းပါတပန်းတွဲကပ်တာကျွန်တော်ကပြောတာဒါတွေပါတီတွေ CS ကိုပူပေါင်းဆောင်ကြပါကျွန်တော်ပြောတာဒါဟိုမပူပေါင်းရင်တော့မရနိုင်ကျွန်တော်ကဒါဟိုထပ်ပြီးတော့ဒီလိုအမှန်ရပြီဆိုရင်ကျွန်တော်ကအုတ်ချုံရင်ကိုကျွန်တော်အာမကူချင်တော့သူတို့ကတစ်ခါလေးမှားတာရောရှိတယ်ကျွန်တော်ရဲ့ main server ထဲမှာထည့်ပြီးကျွန်တော် update လုပ်မယ်စီအပိတ်လို့အခုဆိုရင်တစ်ကောင်တရားဒီလို့ရတယ်ဆိုတော့ကြာရင်အဲ့လောက်လုဆံမလို့တော့နော် 20% လောက် 25% လောက်ကျွန်တော်လုရင်အမှန်တရားရသွားတယ်ဒီလိုဖြစ်အောင်ကျွန်တော်လုပ်နေပါတယ်အဲ့တော့တစ်ကတော့ပူပေါင်းဆောင်ရပို့တော့
ဟုတ်ကဲ့ပါ
ပူပေါင်းဆောင်ရပြီးတော့အမှန်နဲ့ဟို message ထူလိုက်ရဖို့လို့ကဲပြောခဲ့မိကြမှာပြီ
ဟုတ်ကဲ့ပါဟိုကလေအဲစပါတိတလောက်ပေါ့နော်ဟိုပါတီတွေကလည်းဥမာဆိုဟိုဒီမြို့သားဒီမိုကရေစီဖွဲ့ချုပ်ကလည်းသူတို့ကွင်းဆင်းပြီးတော့အိမ်တွေအထိလိုက်ပြီးတော့မဲစင်းစစ်တာတွေလုတ်တာရှိပါတယ်ဥမာဆိုကျမဆိုလို့ရှိရင်ကျမကိုယ်တိုင်မဲစင်းထဲမှာပါနေတယ်ကျမဆိုဒီနိုင်ငံသားမဟုတ်တော့ပါဘူးလွန်ခဲ့တဲ့အနှစ်20လောက်တည်းကထွက်သွားတာဒါပေမဲ့ကျမနဲ့ကျမကလေး3လောက်စလုံးက session နေ့ကြည့်ပြီးကလေး3လောက်စလုံးကပါနေပါတယ်အဲ့တော့ NLD ကမြို့သားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စလဲကလာပြီးတော့ဒီအမကြီးကတော့ဟိုနိုင်ငံသားမဟုတ်တော့ဘူးကျွန်တော်တို့သိထားပါတယ်ပယ်ချက်ပါဆိုတော့အင်းအမောင်လေးကကျမနာမည်ပုံစံဖြည့်ပြီးတော့တပ်ပြီးတော့ပေးဖြစ်တာရှိပါတယ်အဲ့တော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားနိုင်ငံရေးပါတီ CS ဆိုရင်လည်းအထိုက်လျောက်တော့စူးစမ်းကြတယ်လို့ထင်ပါတယ်ဟုတ်ပြည့်ပြည့်စုံစုံမသွားနိုင်ခဲ့ရင်တောင်မှလေဟိုကျမဒါကိုတွေ့လေးကိုပြောပြတာပါ
မှန်ပါတယ်
ဟုတ်ကဲ့ပါ
အဲ့လိုဖြက်လိုက်ရင်ပြီးသွားတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါ
အဲ့လိုဖြက်လိုက်ရင်ပြီးသွားတယ်3နဲ့တောင်းလိုက်ရင်ပြီးသွားတယ်မလုပ်တဲ့လူတွေအများကြီးရှိ
ဟုတ်ကဲ့ပ
ါ30000တော့နဲ့80000တော့မှားတယ်ဆိုကျွန်တော်ရှင်း challenge လုပ်ပါတယ
်ဟုတ်ကဲ့ပါ
ဆင်ညာဖုံးတယ်ဆင်ညာပြေးပါသုံးပေးမလား၄ပေးမလား၄ခန့်ပေးမလားဘယ်နှဆောင်တက်လာတော့မေ့ကြည့်လိုက်ပါ
ဟုတ်ကဲ့ပါနောက်တစ်ခုကဒီ ဟိုမဲမပေးခင်မှာဒီရေဘကဝဲကော်မရှင်ကနေပြီးတော့တက်တေကန်လက်မှတ်ဆိုပြီးလွယ်ကူအောင်ထုတ်ပေးတာပေါ့နော်ဟိုအုတ်ထိုက်ပြောခဲ့တဲ့ဥစားဒီရေဘေးနဲ့ပတ်သက်ပြီးတော့ဒီဆံပုံတွေနေဆုံဆုံသွားတယ်အင်းအောင်စုစရာတွေမရှိဘူးဆိုလို့ရှိရင်ဒီလူတွေအတွက်ကိုမဲပေးလို့ရအောင်ဆိုတက်တေကန်လက်မှတ်တွေထုတ်ပေးခဲ့တာပေါ့နော်အဲ့တက်တေကန်လက်မှတ်ကအစင်အလာပေါ့လေရှေ့လျှောက်ကဒီတက်တေကန်လက်မှတ်တွေကတကယ်ပဲထိရောက်မှုရှိပါလားရှင
်ဟိုထိရောက်တော့မှန်ပဲနော်ဒါပေမဲ့အတုံးချခံရမှန်ပဲကျွန်တော်တိုင်မမအောင်မယ်နော်ဥပဒေပညာရှင်တိုင်မမအောင်ဒီလိုလုပ်ဖို့နော်အတုလုပ်ဖို့ဆိုတာကျွန်တော်ပြီးမထောက်အောင်ကျွန်တော်လည်းဒီလိုနော်မဲကျူလက်မှတ်ခါကြောက်မှာပါမဲကျူလက်မှတ်ဆိုပေးဖို့ဆိုတာလည်းတို့ကျွန်တော်ပေးပါမယ်လို့ခွင့်မတော်ထားဘူးတော့နော်အဲ့လိုလုပ်လိုက်တဲ့ခါကျဘာဖြစ်သွားလဲဆိုကျွန်တော်ကဒါကိုထင်လို့ကျွန်တော်အကျဉ်းချုပ်လေးပြန်လည်လံသိပါတယ်မဲစင်းတွေဖောင်းပွားနေပြီအဲကြောင့်မဲစင်းဒီဒီမဲဆန္ဒရှင်တက်တဲ့လက်ကလက်မထုတ်လို့ရှိပြီးလို့ရှိစီစစ်ထုတ်ပြီးပါကြောင့်ပြောတယ်နော်အဲသို့တော်လည်းပဲကျွန်တော်တို့မဲဆန္ဒရှင်တက်တဲ့ကလက်မကြားထဲမှာခုနပြောတဲ့လူတွေဖုံးပွားနေတော့ဘယ်လောက်ဖုံးပွားလဲဆိုသူတို့ပဲသိတယ်သူတို့အသေးစိတ်ဆက်ထားတာသေးစိတ်ဆက်ထားတာလည်းခါကျဘာဖြစ်လဲဆိုတော့အဲခုနပြောတဲ့ကျွန်တော်ရှိရတော့မဲစင်းကိုတက်တဲ့ကလက်မနဲ့တို့ပြီးသွားတယ်ကျန်တဲ့လူတွေကသူမဲချုပ်လက်မှတ်နဲ့ပြီးသွားတယ်။မဲချုပ်မင်းနဲ့လက်မှတ်လည်းပြီးတော့ဒုက္ခတွေရောက်လာတာပဲ။ဒုက္ခရောက်လာ။ဒီကိစ္စတွေပြောရင်တော့ကျွန်တော်ကလေဒါတွေကျွန်တော်အပြစ်တင်တဲ့စကားတွေမပြောချင်လို့ကျွန်တော်အများကြီးသိပါတယ်။နော်ဒါတွေကကျွန်တော်မပြောသင့်သေးလို့ကျွန်တော်မပြောတာ။ပြောရင်တော့ဥက္ကဋ္ဌကျွန်တော်ဘုံတမျိုးအထင်သေးသေးရှိတယ်။ဒါပေမဲ့ကျွန်တော်ဒီနေ့တော့ထောက်ထောက်ကာကန်တန်းတန်းနဲ့ကျွန်တော်ပြောပါမယ်။ကျွန်တော်များများလည်းကျွန်တော်ကတော့အနိုင်ရှုံးတဲ့ပတ်သက်ပြီးတော့လက်ခံကြောက်ပြောပါတယ်။အဲ့ဒီတော့တော်များပြောပြတယ်မတရားသဖြင့်ရှုနေကိစ္စတော့သူကဘာသိအောင်တော့ဖော်ထုတ်မယ်ဆိုတော့ရှိနေပါတယ်